Anyin pwa sia re phin ni de amyo da pinya ye ubri ne patat pi aso ya chang da lut daw ne NNER do le pwin sain twei song mi pinya ye ubri chan tya akong ne pyan maw bo nyi nai pho tabait u saung chang da re ne aso ya phwe ta win shi tu re twei song mi tabaw tu nyi khe ja ba de aso ya phe ka ro khu lo chang da re ye tabaw tu nyi mu yak khe de a paw ma chin nat mu ကျေနပ်မှုရှိသလိုဆက်လက်တွေးဆညိနိုင်ရမယ်ဆုနေပွဲတွေမှာကျောင်းသားတွေဖက်ကတောင်းဆိုနေတဲ့အထူးအချက်တွေပြင်ဆင်ဖို့အားစိုက်သွားမယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကခေါင်းဆောင်တူဦးကပြောပါရယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်ကပြောပြမှာပ
ါမြန်မာပညာရေးဦးတွေနဲ့ပတ်သက်ပြီးတော့လက်တလုံးအငင်းပွားစရာတွေရှိနေတာတွေကိုတွေးဆညိနိုင်ပြီးတော့သဘောတူညီမှုတချို့ရရှိခဲ့တယ်လို့ပြောရမှာပါဒီကနေ့နေပြီးတော့မှအစိုးရလွှတ်တော်ကကိုယ်စားလှယ်တချို့နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကခေါင်းဆောင်ပိုင်းကျောင်းသားတချို့နဲ့တွေးဆအပြီးမှာဒီဥပဒေပြင်ဆင်ရေးအတွက်တွဲဆုံဆွေးနွေးရေးတွေဆက်လုပ်ဖို့တစ်ဖက်သဘောတူညီမှုရခဲ့တာပါဆွေးနွေးပွဲဒီမှာကိုရိုင်းပါဝင်ခဲ့တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်ပိုင်းတဦးလည်းဖြစ်ဘဝနိုင်ငံလုံးဆိုင်ရာအကြောင်းသားများတက်မကရဲ့အထွေထွေမှုလည်းဖြစ်တယ်မဖြစ်ဖြစ်အောင်ငါအခုလို့ပြောပါတယ်
ကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ကျမတို့တောင်းဆိုခဲ့တယ်လေးပွင့်ဆိုင်ပြည်ဆောင်ဆွေးနွေးရေးအစွတ်တော်ရဲ့အစိုးရရဲ့ NNER ရဲ့နောက်တော့တပိတ်ကော်မတီရဲ့ပေါ့နော်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဲ့ဒါကိုလက်ခံသဘောတူတယ်အဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုကျမတို့ဒီ February လတစ်ရက်နေ့ပေါ့နော်တနင်္ဂနွေနေ့မှာစပြီးတော့ကျမတို့ရန်ကုန်မှာပြုလုပ်မှာဖြစ်ပါတယ်ရှင်ဟုတ်ရန်ကုန်မှာပြုလုပ်မှာဖြစ်ပါတယ
်ကျောင်းသားတွေဘက်ကတော့ပြတ်ထန်းတီပူပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေတွေကအဓိကတောင်းဆိုထားတဲ့အချက်၁၁ချက်ကိုလေးပွင့်ဆိုင်တွဲဆုံတဲ့အခါပြင်ဆင်နိုင်မှုအတွက်ဖေဖော်ဝါရီလတရက်နေ့တွဲဆုံပွဲမှာတောင်းဆိုမယ်လို့သူကပြောပါတယ
်သူကအချက်အနေနဲ့ကတော့အဲ့ဒီလေးပွင့်ဆိုင်တွဲဆုံဆွေးနွေးရေးမှာဆွေးနွေးပွဲမှာကျမတို့အဓိကတောင်းဆိုတဲ့အချက်၁၁ချက်ပေါ့နော်အဲ့အချက်၁၁ချက်ကိုဆွေးနွေးမှာဖြစ်ပါတယ်အဲ့အချက်၁၁ချက်ကိုဒီဥပဒေထဲမှာဘယ်လိုမျိုးပြင်ဆင်မလဲချိုးချက်တွေကိုဘယ်လိုပြင်ဆင်မလဲချိုးချက်တွေကိုဘယ်လိုမျိုးထည့်သွင်းမလဲပေါ့နော်ကျမတို့လိုချင်တဲ့ချက်တွေဘယ်လိုမျိုးထည့်သွင်းမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ
်နေပြည်တော်တွဲဆုံပွဲအတီတက်ရောက်ခဲ့တဲ့သူတွေတဲကအချက်၄ချက်ပါတဲ့နှစ်ဖက်သဘောတူညီမှုကိုပူးတွဲကြေညာချက်ထုတ်ခဲ့တာပါညီနိုင်မှုတွေလုပ်နေတဲ့နေ့ကစပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ကျောင်းသားတွေအနေနဲ့သပိတ်မောက်တာတွေရန်နာထားရမယ်လို့ဒီကြေညာချက်မှာပါရှိပါတယ်အစိုးရဘက်ကတော့အငင်းပွားစရာတွေရှိနေတဲ့အမျိုးသားပညာရေးဥပဒေကြောင့်တပိတ်မောက်နေတဲ့ကျောင်းသားတွေနဲ့အခုလိုတွစ်ဆုံညှိနှိုင်းပြီးတော့ရှစ်ဆက်သွားရမယ့်အချက်တွေကိုပြပြလည်လည်ဆွေးနွေးနိုင်ခဲ့တဲ့အတွက်ကျေနပ်အားရတဲ့အကြောင်းပြောင်းဆွေးရအဖွဲ့ရဲ့ပြောခွင့်ရှိသူလည်းဖြစ်ပညာရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဗျာဒီမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဒီနေ့ကကျွန်တော်တို့ကဒါဟိုတွစ်ဆုံတဲ့ကိစ္စတွေကိုကျွန်တော်လုပ်ခဲ့တာရှိပါတယ်တော်တော်အကြောင်းကြောင့်ဟိုဘက်ကကျောင်းသားတွေလက်မခံတာရှိတယ်ကျွန်တော်တို့ကလည်းလွတ်တော်မစားသေးတဲ့ကျွန်တော်လွတ်တော်ကိုတော်လာဖို့ကိုစောင့်ရတယ်ရှိတာပေါ့အခုတော့တွတ်တော်ရဲ့တန်ကြားချက်လည်းရရှိလို့ကြောင့်မို့ကျွန်တော်တို့ကအကြောင်းသားတွေကိုတွေ့ဆုံမှုဆွေးဖိတ်ခေါ်တယ်သူတို့လာဆွေးနွေးတဲ့အတွက်ကြောင့်မို့အောင်မြင်တဲ့သဘောတူညီချက်ရတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဝန်တာပါတယ
်တမန်ကရောလက်တလောဖြစ်နေတဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အဲဖြစ်နေတဲ့တပိတ်တွေကျောင်းသားတွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိတာကိုတွေ့ရလဲခင်ဗျာ
မို့တမန်ကြီးကတော့သူ့တဝန်တော်ထဲမှာလည်းဖော်ပြခဲ့ပြီလေကျွန်တော်တို့စပြီးတော့ဒီဥပဒေကိုပြုစုခဲ့ကိုကကျွန်တော်တက်နေတဲ့ကြံကြံနေအများကြီးရတော့လုပ်ခဲ့တယ်ဆိုတော့ဥပဒေကျင့်တဲ့အခါမှာကျွန်တော်ဘက်ကတင်လိုက်တာနဲ့သူတို့ဘက်ကပြန်ပြင်တာရှိတယ်။ဆိုတော့ဒါကိုကျောင်းသားတွေလက်မခံနိုင်ဘူးဆိုတဲ့အခါမှာအဲ့ဒါကျင့်တဲ့ပြင်တဲ့ချက်တွေကိုကျွန်တော်ပြန်ပြင်နိုင်မှုအတွက်သူတို့နဲ့ရှိတဲ့အခါမှာနှစ်ဖက်သဘောတူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့သမ္မတရပဲဒီအစီအစဉ်ကိုအကောင့်ထဲပေါ်ခိုင်းတာဖြစ်ပါတယ်။
ဇန်နဝါရီ19ရက်နေ့တုန်းကပြည်ထောင်စုတော်အစည်းအဝေးတွေပြန်ဆတဲ့အချိန်မှာဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေလုပ်နိုင်အောင်လွှတ်တော်ဘက်ကပြင်ဆင်ပေးဖို့တောင်းလာတဲ့ဆောင်ပေးပို့ခဲ့ပါတယ်။ဒါပေမဲ့လွှတ်တော်ဘက်ကတော့ဒီဥပဒေကိုပြန်ပြင်ဖို့အတွက်အစိုးရပညာရေးဝန်ကြီးဌာနဘက်ကလွှတ်တော်ကိုပြန်တင်ပြဖို့လိုတယ်ဆိုပြီးတော့သမ္မတကိုပြန်ပြီးတော့အကြောင်းပြန်ခဲ့ပါတယ်။ကျောင်းသားတွေဘက်ကတော့ဒီဥပဒေပြင်ဆင်ရေးအတွက်အစိုးရနဲ့သဘောတူထားတဲ့ရပ်ပေါင်း60အတွင်းမှာဘာမှအကြောင်းမပြန်တဲ့အတွက်ဒီမိုကရေစီပညာရေးနဲ့မကိုက်ညီတဲ့အချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုမှုတွေနဲ့အတူမန္တလေးမြို့ကနေတပိတ်စစ်ကြောင်းတွေနဲ့နေ့စဉ်တပိတ်မှောက်ပြီးတော့ရန်ကုန်ကိုခြေတက်နေရတယ်ဖြစ်ပါတယ်ခင်ဗျ။